တွေးတူမြေစီစဉ်ကကျူဆူပါရယ်ခင်ဗျာ IBMO လို့ခေါ်တဲ့သာသနာ့ဥရှောင်းအပြည်ပြည်ဆိုင်ရာမြန်မာရဟန်းတော်များအဖွဲ့ချုပ်ဟာရွှေဝါရောင်တော်လှန်ရေးပေါ်ပေါက်ပြီးတစ်လကြာ2009ခုနှစ်အောက်တိုဘာလအတွင်းအမေရိကန်ပြည်ထောင်စု Los Angeles မြို့မှာစတင်ဖွဲ့စည်းခဲ့တဲ့ပြည်ပခြေဆိုင်အကြီးဆုံးမြန်မာတန်ခါအဖွဲ့အစည်းဖြစ်ပါတယ်။သာသနာ့ဥရှောင်းအဖွဲ့စတင်ပေါ်ပေါက်ပြီးနောက်ဒီ3နှစ်တာကာလအတွင်းဆောင်ရွက်နိုင်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့အဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဆရာတော်ဦးကောဝိဒါကဒီလိုစတင်မိန့်ကြားပါတယ်ခင်ဗျာ
။ရွှေဝါရုံအရောင်ရဲ့ဆောင်ရွက်ချက်ကိုဂုဏ်ပြုတဲ့အနေနဲ့ရောနောက်ရွှေဝါရုံတော်လှန်ရေးရဲ့အခြေအနေကိုဆက်လက်ပြီးတော့ဆောင်ရွက်သွားနိုင်ဖို့ဆိုတဲ့ရည်ရည်ချက်တွေနဲ့ဒီအဖွဲ့ကြီးကိုဖွဲ့စည်းကြတာဖြစ်ပါတယ်။အဲဒီဇာတ်လမ်းကြီးရဲ့နောက်ဆိုရင်ဆရာကညဥ်ဆောင်ပြီးတော့ဒီဖွဲ့ရဖွဲ့ရတာမမရဲ့ဒီ၃နှစ်အတွင်းမှာဆောင်ရွက်ခဲ့တဲ့ကိစ္စကတော့ IBMO ဖွဲ့ကြီးအနေနဲ့ဒီနိုင်ငံတကာမှာရှိတဲ့တချို့အဖွဲ့အစည်းတွေကိုထပ်မံပြီးတော့ဖွဲ့နေကြတာလည်းရှိပါတယ်
အခုဆိုရင်သာသနာ့ဥရှောင်းပြည်ပဆိုင်ရာမြန်မာရဟန်းတော်များအဖွဲ့ချုပ်ဟာကနေဒါ၊အိန္ဒိယ၊ထိုင်း၊ဂျပန်၊ဘင်္ဂလားဒေ့ရှ်စတဲ့နိုင်ငံတွေမှာပါဌာနကွဲတွေတစ်ခုပြီးတစ်ခုတိုးချဲ့ဖွင့်လှစ်ပြီးမြန်မာပြည်သူတွေရဲ့အရေးကိုတိုးမြှင့်ဆောင်ရွက်နေတယ်လို့ဆရာတော်ကအမိန့်ရှိပါတယ်
။ဒီကလိုဆရာဆောင်ရွက်မှုအနေနဲ့ကတော့ခုလောဆယ်ဘုန်းတို့2020ရွေးကောက်ပွဲပြီးမြန်မာပြည်သူလူထုတရားလုံးကိုစစ်တပ်ရဲ့ကျုံဖြစ်အောင်လုပ်မဲ့ရွေးကောက်ပွဲဖြစ်တဲ့အတွက်ဒီကဗလာဆက်ပြေကြဘူးဆိုတော့မူဝါဒနဲ့ပြည်သူလူတွေကိုအသိပညာပေးနေပါလေ။စိုက်တွန်းပေးနေပါလေ။ဒီရွေးကောက်ပွဲကိုအသိမှတ်ပြုဖို့သွားရောက်မဲထည့်ခြင်းမပြုကြဘူး။ဒီရွေးကောက်ပွဲကိုဖြစ်ပေါ်စေတဲ့2008ခုနှစ်နာဂစ်ဆိုင်ကလုန်းကော့စီကျူးရဲဆိုတဲ့ဥပဒေဟာလေစစ်တပ်ကိုအသက်သွင်းထားတဲ့ဥပဒေဖြစ်နေတဲ့အတွက်မြန်မာနိုင်ငံရဲ့စီးလုံးညီညီရေးနဲ့ဆန်လက်ဖြွန်ရေးကိုဘယ်တော့မှအထောက်အကူပြုလို့မှမဟုတ်ဘူး။စစ်တပ်ကိုယ်တော်လင်းထာဝရကြီးစိုးအုပ်ချုပ်သွားစေမဲ့ဥပဒေကြီးဖြစ်နေလို့ခမိုးတို့ကအတိမံပြီးကိုကန့်ကွက်ဖို့အဲ့ဒီမူရင်းနဲ့ထားပြီးလွတ်ဆောင်နေကြပါလေ။မိတို့ထောက်ပံ့ပြုစုထားတဲ့ဒကာဒကမတွေဆင်းရဲမွဲတည်နေမယ်စိတ်မချမ်းသာဘူးဆိုလို့ရှိရင်ခမိုးတို့လည်းနေလို့မရပါဘူး။ကိုင်းကျွန်းပြီးကျွန်းကိုင်းပြီးရှိပါလေ။ဒကာတွေဆင်းရဲနေတော့ဖုန်းကြီးတွေကလက်ပဲရှိနေမယ်ဆိုလို့ရှိရင်ဒီဖုန်းကြီးမှာတာဝန်မဲ့ရကြပါလေ။ဘာကြောင့်လဲဆိုတော့ဖုန်းကြီးတွေဟာတကားတွေကကျွေးတဲ့ဆွန်းတွေကိုစားနေကြတာပါအဲ့ဒါကိုမမေ့ကြဘူးမြန်မာပြည်မှာရှိကြတဲ့တန်ခါတော်များဆရာတော်များနဲ့အကြီးဆရာမနေကြတဲ့ဆရာတော်များတန်ခါတော်များတို့လည်းဖုန်းတို့ကရိုးရိုးတီတီနဲ့ရှောက်ထားကြပါလေ
ဆရာတော်ဦးကောဝိဒါဟာ1988ခုနှစ်ဒီမိုကရေစီအရေးတော်ပုံကာလအတွင်းမန္တလေးမြို့မှာရဟန်းမြို့များအဖွဲ့ချုပ်ခေါင်းဆောင်အဖြစ်မဆလာဆရာနာရှင်စနစ်အောက်ကအမြန်ဆုံးလွတ်မြောက်ပြီးမြန်မာပြည်သူတွေဘဝအေးအေးချမ်းချမ်းရှိဖို့ပါဝင်ကျိုးပန်းဆောင်ရွက်ခဲ့တာပါဆရာတော်ဟာ2009ရှိုးဝါရောင်တော်လှန်ရေးဖြစ်ပွားမဲ့အရေးကိုလည်းကြိုတင်ခန့်မှန်းတွက်ဆပြီးတာဖြစ်တယ်လို့မိန့်တော်မူပါတယ
်ခမိုးတို့ကဖြစ်လာလိမ့်မယ်လို့တွက်ပြီးသားပါဒါမှမဟုတ်ခုဗမာပြည်မှာလောလောဆယ်မှာဒီလိုပြုတ်ရသားသားနဲ့ခေါင်းဆောင်နေတဲ့ပုဂ္ဂိုလ်ကြီးဟိုတော့လည်းမရှိတော့ခဲ့တဲ့အတွက်ဟိုချိန်တုန်းကတော့ခမိုးတို့ထောင်တော့ပြီးဒီရေးတော်ဘုန်းတို့ဘာလို့ဆိုပြီးဖြစ်ခဲ့ကြတယ်အဲ့တော့တော့တန်ခါတော်တွေရဲရင်နဲ့ခေါင်းဆောင်ခဲ့ကြတယ်ဥမာပြည်မြန်မာနိုင်ငံလုံးပြန်ရမ်းပြုတ်ဖွဲ့ကျုပ်ဆိုပြီးတော့ဘုန်းဘုန်းတို့1300ပြည့်နေစဖွဲ့လာခဲ့တယ်အခု1988ခုနှစ်စက်တင်ဘာလ7ရက်နေ့မှာအာဏာသိမ်းပြီးတော့ဘုန်းဘုန်းတို့အဖွဲ့ကဆိုင်ဖို့ဒီချုပ်ချတာပါလေဒီအဖွဲ့ကမနိုင်ဝင်အဖွဲ့ပါအခုလက်ရှိအစိုးရထဲမှာအုပ်ချုပ်နေတဲ့တချို့ပုဂ္ဂိုလ်ကြီးကြံမာလေဦးမယ်ဒီရမ်းပြုတ်ဖွဲ့ကြီးနဲ့သူတို့လက်တွဲလုပ်ခဲ့ကြဘူးပါလေသူလက်ရှိဗိုလ်ချုပ်ကြီးတည်ဦးဆိုလို့ရှိရင်သူ့ကို NLD ကသူ့ရဲ့အကူအညီဆိုသူသိပါလေဘုန်းဘုန်းကျုပ်အောင်ကြီးတို့သူတို့ဒီရမ်းပြုတ်ဖွဲ့တမန်ကျောင်းကိုအကောင်းကြီးခဲ့ပါလေရန်ပြူဟာနိုင်ငံရေးလုတ်ခဲ့တာမဟုတ်ပါဘူးဒါမှမဟုတ်နိုင်ငံအတွက်လုတ်ခဲ့ကြပါလေအခုအဲ့လိုအဖွဲ့အစည်းတွေကမရှိခဲ့ကြတော့တန်းပြည်မှာလူတွေလည်းကတော့ကြောက်နေဒုက္ခတွေများနေကြတယ်ဒါပေမဲ့မတရားနှိပ်စက်မှုတွေရှင်းပါမှုတွေဥပမာဖြင့်ဟိုကိုမင်းကိုနိုင်တို့ခေါင်းဆောင်တဲ့စရတ်တရားဝဲတွေတောင်းဆိုဝဲတွေဖြစ်လာတဲ့အခါအစိုးရရဲ့ဆက်ဆက်နှိမ်နှင်းနေနောက်တကကိုထင်းကျော်တို့ဦးအောင်သားတို့မတ်စုတို့စိုက်ပြီးရဲ့ဆက်ဖမ်းပြီးနှိပ်စက်တယ်ထောင်နေချတယ်အဲ့လိုတွေဖြစ်လာတဲ့အခါကျတော့နားပေါ်မှာသူတို့မွေးနေတယ်ဒီမှာပါတီကြီးဖြစ်သွားတယ်လူသက်လည်းဒီရတယ်လူလူခိုင်းပေါ့အဲ့ဒီခိုင်းကြီးကအခုရုပ်ကောက်ပွဲမှာသူကခေါင်းဆောင်ပြီးရှင်းပြင်မယ်ဆိုပြီးတော့အခုလုံနေတယ်အဲ့တော့လူစိုးတွေရှင်းပြင်တဲ့ခိုင်းကရုပ်ကောက်ပွဲသားအနေရတော့တော့မာစီရဲ့နောင်ကြီးစဉ်းစားတာကြည့်ကြတော့အဲ့တော့အဲ့လိုလုံရတွေကိုမြင်လာတဲ့အခါကျတော့ တန်ဃာတော်တွေကငါတို့တော့မဝင်လို့မရတော့ဘူးဆိုပြီးတော့ဗမာပြည်မှာရှိကြတဲ့တန်ဃာငယ်တွေကညီတော့ဒီကိစ္စမှာဝင်ပြီးတော့ဆောင်ရွက်ကြတာနဲ့ရှိုးရောင်ဒေါ်လာကြီးဖြစ်လာပါလေ
ရှိုးရောင်ဒေါ်လာကြီးအတွင်းနိုင်ငံတော်ဝန်ကတန်ဃာတော်တွေတိတ်နဲ့ချီဆန္ဒပြပါဝင်လာခဲ့ကြပြီးမဲ့တောင်းစုမျှော်လင့်ချက်တွေအကောင့်ထဲပေါ်မလာခဲ့ပဲအရေးနှိမ့်ခဲ့ရတာဘာကြောင့်ပါလဲ
ရှိလာတဲ့အခါကျတော့လူတွေအကုန်လုံးမပါကြဘူးလူတွေအကုန်လုံးကပါလာမယ်တရားစီရင်လို့ကငါတို့နဲ့လည်းမဆိုင်ဘူးဆိုရင်ဒီလိုမရဘူးဟိုတို့အကုန်ပါမဲ့ဆိုပြီးတော့ဥမာအပြင်ယူရိုမှာသမိုင်းတင်ကြံကြည့်လို့ရှိရင်ဗမာပြည်ဆားတဲ့ရှီလေးလိုကနေရိုမီးနီးယားကူးသွားတယ်ရိုမီးနီးယားချောင်းစကျသွားတယ်နောက်ကဘူဂေးရီးယားဆက်ရှိနေဟန်ဂေးရီးပါလေချက်ကူလိုပါပြည်ရဲ့အကုန်ကျသွားတယ်ကြာဒါလို့ဗမာပြည်မှာကျတော့ဒဲတင်းခံနေတယ်ဘာလို့ကျင်းခံတယ်လေဆိုတော့ဗမာတွေအကုန်မဆွတ်ကြလို့တတ်တည်မရှိကြလို့ဥမာဖုန်းကြီးတွေကလုံးလဲလူတွေကလက်ကိုကြည့်ပြီးတော့ပဲဖြစ်နေတယ်အမားတော့တာဝန်ကြီးပြီနဲ့ကျွာရုံတော်လာလေးကလည်းအကုန်လုံးပါလာမယ်ဆိုလို့ရှိရင်ဒီကိစ္စကဗမာပြည်လူလူအတွက်မတရားအုပ်ချုပ်နေတဲ့စစ်တပ်ကသူကတုံ့တသွားနေမှာလေ
ဆီယနာရှင်အစိုးရအဆက်ဆက်လက်အောက်မှာနှစ်ပေါင်းများစွာကြာညောင်းလာတာနဲ့အမျှမြန်မာပြည်သူတွေရဲ့ဘဝအခြေအနေတွေဟာအဖက်ဖက်ကဆိုးဝါးတဲ့ထက်ဆိုးဝါးလာပါတယ်ဒီအတွက်ဆီယရောဦးကောဝိဒမှာလည်းမေကွန်းထုတ်စရာတွေအတော်များများရှိနေပါတယ
်ဗမာလူမျိုးစစ်စစ်ပြီးဖြစ်နေတာနဲ့ဘာမလို့ကိုယ်ဗမာလူမျိုးတွေကိုဒီလောက်ရဲဆက်ဆက်ဒါလူစိတ်ကြီးမဲ့စွာနဲ့နှိမ့်ဆက်တက်ပြတ်နေရတာလေလို့ခေါင်းလုံးမေးကြပါလေ။နိုင်ငံခြားသားတွေအုပ်ချုပ်နေတဲ့အချိန်တော့ဗမာပြည်ကအဲဒီကအုပ်ချုပ်ခံရတဲ့လူပြည်ကပြောတယ်လောက်ကြီးနှိမ့်ဆက်မခံဘူး။လောက်ကြီးလူတွေမရှာပါခဲ့ဘူးမသိရခဲ့ဘူး။သူအမျိုးသမီးတွေလောက်ကြီးမပြည့်စည်ခဲ့ဘူး။နိုင်ငံတကာမှာသေသွားပြီးတော့သူများခံနိုင်လို့မနေရဘူးလို့ပြောကြပါတယ်။အခုကဗမာလူမျိုးတွေစစ်စစ်အုပ်ချုပ်နေပြီးတော့ဘာမလို့ကိုယ်နိုင်ငံကောင်းကျိုးအတွက်မလုပ်ချင်ရတာလေ။ဘာဖြစ်လို့ကိုယ့်လူမျိုးတွေကိုကာကွယ်ပေးကြရတာလဲ။ဘာဖြစ်လို့ဒီလိုနိုင်ငံဒီလိုခေတ်ရောက်နေမှာတပါတီတွေနဲ့ကြီးစိုးနေတဲ့ဝါဒကိုပြင်သွင်းရတာလဲ။ဘာဖြစ်လို့1990ခုနှစ်တုန်းကတရားဝင်ရွေးကောက်တင်မြှောက်ခဲ့တဲ့လွတ်လပ်ပြီးတရားမျှတဲ့ရွေးကောက်ဘုတ်ကတက်လာတဲ့အဲ့ဒီပါတီကိုဘာကြောင့်ဒီအစိုးရဖောက်ပြန်မပြုရတာလဲလို့ဘုန်းတော်မေးကြည့်ပါလေ။အဲ့ဒီပါတီကိုအစိုးရဖောက်ပြန်ပေးလိုက်ပေးလိုက်လို့ရှိရင်ဒီကိစ္စပြီးတော့ပြီ။
နောက်ဆုံးအနေနဲ့တင်ပြချင်တာကမြန်မာပြည်သူတွေရဲ့ဘဝအေးချမ်းသာရတိုးတက်ရေးအတွက်လက်ရှိစစ်ကောင်းဆောင်တွေမြန်မာပြည်သူတွေနဲ့ပြည်တွင်းပြည်ပကတန်ခါတော်အရှင်သူမြတ်တွေကိုဆရာတော်ရဲ့တိုက်တွန်းချက်တွေပ
ါဘုန်းတော်တဲ့ဗမာပြည်မှာမွေးတော်ဗမာပြည်သားတွေအများကြီးရှိပါတယ်အဲ့တော့ဒီနေ့နိုင်ငံတွေနဲ့ဘန်းသူလူ့လူပြည်ပြားများတဲ့ရေကောင်းမတွေလုပ်ပြီးတော့ဒီလိုကြီးကြကြနီးနဲ့အုပ်ချုပ်တဲ့ရှင်းဝင်ရှားညီနာတဲ့အစိုးရတွေပေါ်ပေါက်လာဖို့ဘုန်းဘုန်းတော်ကမျှော်လင့်ပါတယ်အခုကျန်းဖို့ပါတီကနေရတော့လို့ရှိရင်တော့ဒီဝင်လူတက်လည်းနေရတဲ့ဂိုင်းကြီးကနိုင်ပါမယ်ဆိုရင်တော့မြန်မာပြည်ရဲ့အနာဂတ်ကစဉ်းစားတာကြည့်ကြပြီးတော့အရှိပြောဖို့တော့မလိုတော့ပါဘူးအဲ့တော့အားလုံးတန်းစီအတွက်ကြည့်ပြီးလှုပ်ကြပါလို့ဦးအောင်ကျော်နဲ့ခေါင်းဆောင်တွေရောမြန်မာပြည်ပြည်သားတွေရောဆရာတော်တန်ခါတွေရောဖုန်းဖုန်းတွေကမိတ္တရက်ခတ်ခြင်းပါလေ
ကနေဒါနိုင်ငံမှာသတင်းသုံးနေထိုင်တဲ့သာသနာ့ဥရှောင်းအပြည်ပြည်ဆိုင်ရာမြန်မာရဟန်းတော်များအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဆရာတော်ဦးကောဝိဒရဲ့အတွေ့အမြင်မိန့်ကြားချက်တချို့ကိုကောက်နှုတ်တင်ဆက်ခဲ့တာပါအခုတစ်ပတ်သူ့အတွေ့အမြင်အစီအစဉ်ကိုလည်းဒီမှာရနာလိုက်ပါစီနားဆင်နေကြလို့ကျေးဇူးတင်ပါတယ်ခင်ဗျာ